ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိတ်တန်းဝင်တဲ့တိုက်ခိုက်မှုကြောင့်အရသာ100လောက်တေဆုံးရတယ်လို့အပြစ်တင်ပြီးဒါရုလက်နက်နဲ့တိုက်ခိုက်တဲ့ဆီးရီးယားကိုအမေရိကန်ကပဲထိန်တပ်ဒုံးကျည်နဲ့ပြစ်ခတ်လက်တောင်ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးအတွက်ချိန်ချောက်မှုတွေဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုကအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြနေ့အစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့တယ်လို့ဒီလိုလှုပ်ဆောင်တာဟာနိုင်ငံတကာဥပဒေကိုချုပ်ဖောက်တာဖြစ်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဆီးရီးယားဝင်ဟင်မှာရုရှားနဲ့အမေရိကန်စစ်လေယာဉ်တွေကြားမတော်တဆဖြစ်မဲ့ပြဿနာတွေကိုရှောင်ရှားဖို့အတွက်သဘောတူညီထားတာကိုရုရှားဘက်ကဆိုင်းငံ့ထားလိုက်တယ်လို့လည်းရုရှားကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတော့တောက်ကြနဲ့ကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာဆီးရီးယားရင်းနဲ့ပတ်သက်ပြီးဆီးရီးယားသမ္မတဘက်ရှာအဆက်ကရုရှားကိုအယူလုံနေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဓာတ်ရုလက်နက်တွေကိုရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီးအကူအညီတွေပေးနေတာဖြစ်နိုင်တယ်လို့ပြောပါတယ်။အမေရိကန်စစ်တပ်ကရုရှားနိုင်ငံတဲ့ပဲ့တင်းဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးဒါဟာဆီးရီးယားစုကတပ်တွေကိုအမေရိကန်ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။